ဒုတိယကြိမ်မြောက်ပြည်သူ့လွှတ်တော်နဝမပုံမှန်စည်းဝေးတွေကိုဒီကနေ့နေပြည်တော်မှာစတင်ကျင်းပပါတယ်။ရခိုင်တိုင်းရင်းသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအခုနဝမအကြိမ်ပုံမှန်စည်းဝေးမှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြပါတယ်။
ကျွန်တော်တို့ budget ကိစ္စတွေကိုစီမံကိစ္စတွေကိုအဆုတင်တာရှိတယ်။ဒီ budget ကတော့ဒီတော်တော်မှာအရေးကြီးဆုံးကိစ္စပေါ့နော်။ဒါပေမဲ့နောက်ဥပဒေပြုရှင်းလုပ်ငန်းတွေလည်းရှိပါလိမ့်မယ်။အဲခုတော့ဥရီဒီလုံငန်းဒီနေ့ဆိုရင်လောင်းစားဥရီတို့ကတင်လာတာပေါ့ဟိုဘက်ကလည်းမပြတ်တဲ့ဥရီတွေရှိသေးတယ်လေမင်းစုစီဥရီတို့ဟိုလေယာဉ်ဥရီတို့အဲအရေးကြီးတဲ့ဥရီတွေလည်းရှိပါသေးတယ်အဲတော့အဓိကတော့အဲဒီဥရီတစ်ခုတော့အတူပြုံနိုင်မလဲဟိုပြည်သူငွေတွေနဲ့လုံထားတဲ့ budget ကိုမဆုံးရှုံးရအောင်အနည်းဆုံးအကျိုးဖြစ်နိုင်အောင်ဘယ်လိုလုံဆောင်ရမလဲဆိုတဲ့အပိုင်းအဲတော့အဓိကဥရီပေးပိုင်းဖြစ်ပါတယ်အဲဒီကြားထဲမှာအရေးကြီးဆိုတော့အနော်ရိုးရိုးအဆိုတို့တက်လာနိုင်သေးတာပေါ့ဥရီရနေလေအတိအတိပေါ်လာတတ်ပါလေလူထုအကျိုးပြုဆိုတာကျွန်တော်မိခွန်းနေနဲ့လည်းလုပ်နေတာပဲဒီမိခွန်းနေဆိုတာဒေတာဖုန်ပြတူတဲ့ရေးရှိမယ်ပြီးတော့အစိုးရကို second balance လုပ်တဲ့မိခွန်းနေရှိမှာပေါ့နောက်ကိုတိုင်းပြည်ရဲ့လုံခြုံရေးနဲ့ပတ်သက်တဲ့အရေးကြီးတဲ့မိခွန်းနေရှိမှာပေါ့အဲအဲ့ဒါတွေကတော့အကုန်လုံးတာမာသွတ်တော်ကာလတိုင်းမှာဆက်လုပ်နေကြတာဖြစ်ပါတယ်နော
်အမျိုးသားလွှတ်တော်မှလည်းဒုတိယကြိမ်နဝမပုံမှန်အစည်းအဝေးကိုဒီနေ့စတင်ပါတယ်ဒီနေ့အစည်းအဝေးမှာရခိုင်ပြည်နယ်အတွင်းကမြစ်ချောင်းတွေကိစ္စကရင်ပြည်နယ်လှိုင်းပွဲမြို့နယ်အတွင်းဆက်သွယ်ရေးကိစ္စနောက်ကချင်ပြည်နယ်ကလက်မှတ်ဆက်သွယ်ရေးကိစ္စတွေတနင်္လာရီတိုင်းကလျှက်စစ်ဓာတ်အားကိစ္စနဲ့ပဲခူးတိုင်းကလျှက်စစ်မီးကိစ္စတွေပါဝင်မြို့သားလူတော်အတီးပြုပြီးပေးပို့ထားတဲ့2019ခုနှစ်ရင်းလွတ်မြေလက်နဲ့မြေအိုင်းများစီမံခန့်ခွဲရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုဆွေးနွေးကြပါတယ်ပဲခူးတိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်စနစ်ကမြို့သားလူတော်ကိုယ်စားလှယ်ဦးအောင်သိန်းကဒီနေ့လွတ်တော်မှာသူဆွေးနွေးခဲ့တဲ့အခြေအနေတွေကိုအခုလိုပြောပြပါတယ်
တင်တာစီမင်းစည်းကမ်းနဲ့မညီတဲ့ဟာတွေကိုလက်ခံပြီးတော့ရွေးချယ်ပြီးတော့အသုံးပြုခဲ့တယ်ပေါ့နော်အဲ့ဒီဟာအတွက်ကစစ်စစ်ဝန်ကြီးဌာနနဲ့ဒီပြည်ထောင်စုတိုင်းရင်းသားရေးအတွက်အားလုံးတွေမှာအင်မတန်မတရားညှဉ်းနှားတယ်ပေါ့နော်တင်တာရွေးချယ်ရေးစနစ်မှာပြောတဲ့အတိုင်းကိုသတ်မှတ်ထားတဲ့အတိုင်းကိုမလုပ်ဆောင်မင်းနဲ့ကျွန်တော်တို့စေကာအထုတွေနဲ့လုတ်ပြီးတော့တင်တဲ့တင်တာကိုရွေးချယ်ပြီးတော့အဲ့ဒီလူနဲ့စာရွေးထုတ်တာတရားမျှတမှန်ကန်ရလားဆိုရမေးခွန်းကိုကျွန်တော်မေးခဲ့တယ်ပေါ့နော်ဒါပေမဲ့ပြည်တော်စုဝန်ကြီးကတော့ထုံးစံတိုင်းပေါ့ပြောဝန်ကြီးဌာနတွေကဘယ်တော့မှတဲ့တဲ့ပြည်ကြီးကြဝန်မခံဘူးအမှန်မပြောဘူးဝိရကြောင်ပတ်နဲ့သူတို့လုံထုံးလုံကြီးတွေကိုဘယ်လိုရှိပါလဲဆိုတဲ့အကြောင်းတွေပဲသူတို့ပြောပြသွားတာပဲအဖတ်တင်နေပေါ့နော်ရှင်းရှင်းပြောရင်အမရစရာကောင်းတဲ့ဝန်ကြီးရဲ့ဖြစ်ဆိုမှုပေါ့နော
်ပြီးခဲ့တဲ့တသမအကြိမ်အထိကျင်းပခဲ့တဲ့လွတ်တော်အစည်းအဝေးတွေကဆွေးနွေးချက်တွေအတည်ပြုချက်တွေအဆိုတွေမိခွန်းတွေနဲ့ပတ်သက်ပြီးဥပေတန်းရဲ့အမြင်ကိုလည်းမေးကြည့်ပါရစေ။အခုကျင်းပတဲ့နဝမအကြိမ်မြောက်အစည်းအဝေးကိုရောဘလို့မျှော်လင့်ထားပါသလဲဆိုတော့
ကျွန်တော်တို့ကတော့လေဟိုတိုင်းရင်းသားပါတီဖြစ်ပါတယ်။ဟောကျွန်တော်လွှတ်တော်ထဲမှာအဆုံးဖြတ်ပေးနိုင်တဲ့အခမ်းအနားမှမရှိဘူးပေါ့။ဒါမှမဟုတ်ကျွန်တော်တို့လွှတ်တော်ကလည်းပဲဒီဥပေတွေပြုနေတာတွေအများကြီးရှိပါတယ်။ရောဥပေတွေဆိုတော့ဟောဒီနေ့ပြုပြီးရင်မသေးချာရင်နောက်ပိုင်းမှာထပ်ပြီးတော့ပြင်ရတာလည်းရှိတာပေါ့။အဲအဲ့လိုမျိုးကြတော့ဥပေတွေကောင်းကောင်းမွန်မွန်အဖြစ်ဖို့လိုရပေါ့နော်တိုင်းပြည်ရဲ့အရေးကြီးတဲ့ဥပဒေအရင်အစိုးရလက်ထက်မှာလည်းလွှတ်တော်တွေကလုပ်ခဲ့ပါတယ်အခုလည်းလုပ်နေဆဲဖြစ်ပါတယ်ဒါပေမဲ့ဥပဒေတစ်ခုကိုလုပ်တော့မယ်ဆိုရင်အချိန်ကတော့နည်းနည်းပြီးဖို့လိုတယ်ဥပမာဆိုရင်တော့ကျွန်တော်ရက်ချီဥပဒေမျိုးပေါ့လေ့ကျင့်ချင်းခဲ့ပြီပေါ့အဲအဲ့လိုမျိုးတွေမဖြစ်တင်ဘူးဒါကြောင့်ကျွန်တော်တို့ကတော့ဥပဒေတစ်ခုရောက်လာပြီဆိုရင်တော့ကြေကြေမြတ်မြတ်နော်အချိန်ယူပြီးတော့လုပ်တင်တယ်လို့မြင်တယ်အခုကတော့ဥပဒေတွေကတော့ကိုညားပါတယ်လေ့လာဖို့ရှိရင်လည်းနည်းနည်းပါတယ်အဲအဲ့ဒီပုံကတော့နည်းနည်းအားမရဘူးပေါ့နောက်တစ်ခုကကျွန်တော်တို့ဒီခိုင်ဒီတာနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အဆိုတွေတာမအဆိုတွေပေါ့ကျွန်တော်တင်တဲ့အခါမှာချုံနေတာတွေအများကြီးတွေ့ရတယ်အဲဒီပုံမှာလည်းကျွန်တော်တို့ဒီတာအတွက်ကျွန်တော်တို့ဟိုစိုးရိမ်မကင်းဖြစ်ပါတယ်ပုံမှာအတင်းတော့ဖွံ့ဖြိုးရေးတဲ့လုပ်တာတွေတော့အကုန်လုံးစေနာထားပြီးလုပ်ကြတာပါပဲကျွန်တော်တို့ဟိုသမရအပြောင်းလဲလဲကုန်ကြရပတ်ကလုပ်နေခဲ့တယ်ဆိုတော့ဒီပုံမှာအများအရှင်တော့လူအပ်တာတွေတော့ရှိရဲ့ဒါပေမဲ့တွတ်တော်ရဲ့အာနေရှက်ရှင်ကအများစုတော့တွတ်တော်မှာသွားမှုထားတဲ့ NLD ရဲ့အာနေရှက်ကြောင့်ပဲဖြစ်ပါလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကိုလည်းပြီးခဲ့တဲ့လွှတ်တော်အစည်းအဝေးတွေကဆွေးနွေးချက်တွေပေါ်အမြင်နဲ့အခုကျင်းပမဲ့လွှတ်တော်ပေါ်သူ့ရဲ့မျှော်လင့်ချက်တွေကိုမေးကြည့်ပါရစေ။အဲ
လိုအပ်ချက်ကတော့ရှိမှာပေါ့ဗျာ။ဒါတော့ကျွန်တော်ဒီလိုအပ်ချက်ကိုကျွန်တော်အပြစ်တစ်ခုအနေနဲ့ပြောလို့မရဘူးပေါ့နော်။ဘာလို့ကျွန်တော်တို့လွှတ်တော်နဲ့ကျွန်တော်သဘာဝအရည်ဒီ2015မှာစပြီးတော့လုပ်ကင်လာခဲ့ရတာဟုတ်ဗျာ။အဲ့ဒီအချိန်ကြီးမှာတချို့ဟာတွေကြားတဲ့ကြားတော့လေအစိုးရဘက်ကဖိမေးတဲ့ဟာမျိုးကိုလည်းလွတ်တော်ပိုင်းကပထမသိစစ်တဲ့ဖွဲ့တွေကသိမလို့ဖြစ်ခြင်းတဲ့သဘောတွေရှိတယ်။ကျွန်တော်တို့သဘောကတော့ကျွန်တော်လွတ်တော်ဆိုတာပြည်သူ့ရဲ့အသံဖြစ်ရမယ်။ပ
ပြည်သူရင်းနှီးမှာရှိတာတွေထုတ်ဖို့ပြောရမယ်ဆိုကျွန်တော်ကလွှတ်တော်တက်ကြတာလေနော်ဒါကတော့နေပြည်တော်မှာဒီကနေ့စတင်ကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်နဝမပုံမှန်အစည်းအဝေးတွေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်တွေကိုတင်ပြခဲ့တာပါရှင်